ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းမှာစကန်းသုံးခုဖယ်ရှားပေးဖို့ရှမ်းပြည်တိုးတက်ရေးပါတီSSPP ကငင်းပယ်လိုက်ပြီးတဲ့နောက်ပိုင်းစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုတွေတိုးမြင့်လာကြောင်းဒေသခံတွေကပြောရေးကိုပြောပါတယ်စစ်ကောင်စီဘက်ကစစ်တိုင်းမှုတုံးရောက်ဟာဒီရပိုင်းအတွင်းမိုင်းရှုနယ်အနီးအနားဒေသတွေကိုလာပြီးတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့SSPP
SSPP ဘက်ကိုတုံ့ပြန်ပြောဆိုထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကကြောပြမှာပါရှင်။မိုင်းရှုမြို့နယ်ထဲကSSPS ခန်း၃ခုကိုဒီလ27ရက်နေ့မှာနောက်ဆုံးထားပြောင်းရွှေ့ဖို့စစ်ကောင်စီဘက်ကတောင်းဆိုထားတာကိုလောလောဆယ်ပြောင်းရွှေ့ဖို့မဖြစ်နိုင်သေးကြောင်းSSPP ဘက်ကဒီလ27ရက်နေ့မှာအကြောင်းပြန်ကြားခဲ့တာပါ။ဖယ်ရှားခိုင်းတဲ့စခန်းတွေဟာမိုင်းရှုမြို့နယ်မြောက်ဘက်အ ုံစားမှုတွေကတော့မိုင်းကျူးနဲ့ဒီမိုင်းတောင်အောင်လောက်မှာတော့ဆိုရယ်စုံစားမှုတွေတော့ရှိတာပေါ့နော်ဒီစစ်တပ်ကနေမှတရားသူစက်ပြီးဖြစ်ခဲ့တာတွေတော့ရှိတာပေါ့နော်ဟိုဘက်ကနေမိုင်းကျူးကတော့သူတို့ဆိုင်ခန့်တဲ့နေရာလေးပေါ့နော်အဲ့ဒီနေရာလေးအာတခြားနာလေးပေါ့နော်အဲမရှိမြင့်နေတဲ့နိုင်ငံကရှိတယ်လို့ရှိတာမဟုတ်ကဲ
့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကတော့တနင်္လာနေ့ကလာရှိုးအခြေဆိုင်အရှိမြောက်ပိုင်းရမခတိုင်းမှုကတန့်ရန်ခိုလန်အခြေဆိုင်အရှိအလယ်ပိုင်းရလခတိုင်းမှုကမိုင်းရှုနဲ့ကျိုင်းတုံအခြေဆိုင်တရိကန်ဒေသတတခတိုင်းမှုကတန်လွင်မြင့်အရှိဘက်ကမော်ဖောက်ကိုလာရောက်ကြောင်းနဲ့တိုင်းမှုတွေလာတာကြောင့်လုံခြုံရေးတပ်ဖွဲ့တွေလိုက်ပါလာတာဖြစ်နိုင်ကြောင်းပြောပါတယ်ဒီနေ့ညနေပိုင်းမှာတော့တိုင်းမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလည်းပြန်သွားပြီဖြစ်ကြောင်းအခုလို့ဆက်ပြောပါတယ်
။ရလခတိုင်းဘူသရိကန်တိုင်းဘူတော့ရမခတိုင်းဘူပြန်ဆက်သွားကြတယ်တတင်းရရှိတယ်ဗျာ။နောက်ဆုံးအချိန်ကြီးပေါ့။တိုင်းမှုတွေဆက်သွားရဆိုရင်လည်းလူကြောက်ကြလဲတခါလဲပြန်သွားတယ်လို့ကျွန်တော်တို့ယူဆလို့ရတာပေါ့ဗျာ။ဘလို့ဆက်ဖြစ်မယ်ဆိုတော့နည်းနည်းတော့စောင့်ကြည့်ရအောင်ပါ
နိုင်ငံရေးလေးလာသုံးသက်သူတွေကတော့စစ်ကောင်စီကရွှေပြောင်းဖို့တောင်းဆိုထားတဲ့စစ်စခန်းတွေဟာ SSPP အတွက်တာမက UWSA တပ်ဖွဲ့အတွက်လည်းအရေးပါတဲ့စခန်းတွေဖြစ်တာကြောင့်စစ်ကောင်စီဘက်ကစီရေးအရဖိအားပေးဖယ်ရှားနိုင်ွယ်မရှိကြောင်းသုံးသက်တာတွေရှိနေပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့အကြောင်းပြန်ခဲ့တဲ့တိုင်းရင်းသားလက်နက်ကန်ဆက်ဖွဲ့အနက်ကတပ်ဖွဲ့ဖြစ်ပါတယ်။လောလောဆယ်မှာစစ်ကောင်စီဟာ6ဖွဲ့နဲ့ဆွေးနွေးခဲ့ပြီး SSPP နဲ့ဆွေးနွေးတာမရှိသေးပါဘူး။